ူလာတင်ဆရာပထမဆုံးမှန်းရှင်ပြသခြင်းတာဥပိုရိုးတာဝန်ယူခဲ့တဲ့ MCUB လက်ထက်ကအခြေအနေနဲ့အခု NUG ရင်ဆိုင်နေရတဲ့အခြေအနေမှာအခုခါပိုပြီးနိုင်ငံကအယုံစိုက်မှုရှိလာတယ်ဆိုမှန်ပါလားခင်ဗျာဘာကြောင့်လို့ထင်ပါလဲလ
ားအမှန်ပါတယ်ခင်ဗျာဘာလဲဆိုတော့အရင်တုန်းကတော့နိုင်ငံကအယုံစိုက်မှုဖြစ်တယ်ဆိုပေမဲ့လို့ပါဝင်ပတ်သက်ဖို့အဆုံမှုကပိုပြီးတော့များတယ်လို့ပြောလို့ရပါတယ်အခုကတော့ဒီပြည်တွင်းအခြေအနေတွေခေတ်အခြေအနေတွေကလည်းပြောင်းသွားတယ်ဤပညာတွေကလည်းတိုးတက်လာတယ်မြန်မာနိုင်ငံတွင်းမှာဖြစ်ဖြစ်ခဲ့တဲ့ဆိုးဝါးတဲ့လူခွင့်ရေးအချုပ်ဖောက်မှုတွေအလားစစ်တပ်ကအားအလုံးအသုံးပြီးတော့ဖိနှိပ်ဖြိုခွင်းနေတာတွေတပ်ဖြတ်နေတာတွေကနိုင်ငံတကာကသိရှိနေတဲ့အခါကျတော့ကျွန်တော်တို့ခေတ်ကနေစာလို့ရှိရင်တော့အခုခေတ်ဒီမြို့သားညီညွတ်ရေးအစိုးရ NUG ပေါ့နော်အဲ့နဲ့ပတ်သက်လို့ကျွန်တော်မြန်မာတနိုင်ငံလုံးရဲ့အနေထားအလုံးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့စိတ်ဝင်စားမှုကပိုပြီးတော့များတယ်လို့ပြောနိုင်ပါတယ်ခင်ဗျအ
ာရုံစိုက်မှုနဲ့စိတ်ဝင်စားမှုပိုများတယ်ဆိုတာဟာဒီမိုကရေစီရေလှုပ်ရှားတဲ့ဘက်ကတနည်းအားဖြင့် NUG အစိုးရဘက်ကပိုပြီးတော့အလေးပေးလာကြတယ်ပိုပြီးတော့သူတို့ကူညီပံ့ပိုးလာကြတယ်ဆိုတဲ့အသေးပေမျိုးလားခင်ဗျ
အမှားနဲ့ဒါကလည်း NUG ကဒီပြည်သူလူထုက2020ရွေးကောက်ပွဲကနေတဆင့်ရွေးချယ်တင်မြှောက်ထားတဲ့ပြည်သူလူတော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အစိုးရဖြစ်တဲ့ legitimate government ပေါ့လေနောက်တစ်ချောင်းကတော့နိုင်ငံတကာက2020ရွေးကောက်ပွဲပေါ်မှာအာရုံစိုက်နေတဲ့အချိန်မှာရုပ်တရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့အာဏာညှန့်ဖျင်းမှုတွေကြောင့်လို့လည်းကျွန်တော်သုံးသပ်နိုင်ပါတယ်ခင်ဗျ
ဒါပေမဲ့နိုင်ငံတကာကသူတို့ပို့ပြီးတော့အာယုံစုလိုက်တယ်ပို့ပြီးတော့အပိမှုရှိတယ်ဆိုပေမဲ့လည်းအခုပဲကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာ NUG ကိုပြတ်ပြတ်သားသားထောက်ခံတဲ့သဘောတော့မတွေ့ရသေးဘူးပြောမှထင်ပါတယ် NUG ကရွေးချယ်ထားတဲ့သမ္မတဦးကျော်မိုးထွန်းကိုသူတို့ကတယောက်ခွင့်တော့ပြီးတော့လည်းပဲဒါပါဝင်ဆွေးနွေးခွင့်ပြောကြားခွင့်တွေကပေးမထားသေးဘူးဆိုတော့အားရလောက်တဲ့ကူညီအပိမှုတော့ဖြစ်ပါရဲ့လားခင်ဗျာ
အဲ့ကတော့အတ္တမခံမရခက်တဲ့အနေထားမျိုးပါခင်ဗျအခုနပြောသလိုပေါ့နိုင်ငံတကာရဲ့စာနာထောက်ထားမှုနဲ့ကြည့်ကြမှာကတော့တိုင်းပြည်ရဲ့နယ်မြေဒေသတွေကိုစုမုံထားတဲ့စစ်ကောင်စီနဲ့ဘလောက်ထိကျွန်တော်ကင်းကွာပြီးတော့ဆက်ဆံနိုင်မလဲသူတို့ကိုထိကျန်ဖြစ်အောင်လှုပ်ချင်အားဖြင့်ကုလသမဂ္ဂအနေနဲ့ပေါ့နော်ဒါနိုင်ငံတကာရဲ့တန်တမာရေးရာမျက်နှာစာမှာဘယ်လိုအားနည်းချက်အားသာချက်တွေဖြစ်လာမလဲအဲ့ဒီအတွက်နိုင်ငံတကာမိသားစုကဘလောက်ထိတာဝန်ခံနိုင်မလဲဆိုတဲ့အနေအထားတွေပေါ်မှာအများကြီးထိတ်သွင်းစဉ်းစားကြမယ်လို့မြင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်နောက်တစ်ခုနှိုင်းရှင်ကြည့်ရင်တော့ဥပဒေ NCUB အစိုးရဟာအမေရိကန်ပြည်ထောင်စုမှာအခြေစိုက်ခဲ့ပါတယ်ဒီအမေရိကန်ပြည်ထောင်စုကလက်ခံခဲ့တဲ့ဥပဒေလည်းပဲဒီမှာပဲနေပြီးတော့ဒါစစ်စင်ရရှင်ဘွေရေလုတာကျွန်တော်ကိုယ်တိုင်တယောက်ပြီးတော့သတင်းယူရတာရှိပါတယ်နောက်ပြီးတော့ကျွန်တော်မှတ်မိတာမှတ်မယ်ဆိုရင်အစ်တီမောလူလိုက်ရပြီခါသာအဲ့တီမော့လက်စင်တန်ကလည်းပဲသူတို့စီမှာလာပြီးရုံထိုင်ဖို့ဖိတ်ခေါ်ခဲ့ဘူးတယ်လို့ကျွန်တော်ကြားဟုတ်ပါတယ်ဆိုတော့အခုလက်ရှိ NUG အစိုးရကတော့တက်ဆိုင်ရာနိုင်ငံတချို့ကပေါ့လေအဲ့လိုဖိတ်ခေါ်ကန့်လန့်မှုများရှိတယ်လို့ကြားမိပါလားခင်ဗျအ
ဲ့အဆင့်ထိတော့မကြားမိသေးပါဘူးအားလုံးသိကြတဲ့အတိုင်းနိုင်ငံ၅ခုလောက်ကတော့ NUG အစိုးရရဲ့ကိုယ်စားလှယ်တွေကိုပြည်ဝင်တိမှပြုပြီးတော့လုံချမ်းဆောင်ရွက်ပိုင်ခွင့်ရုံးဖွင့်ပိုင်ခွင့်နေပေးထားတာတွေ့ရပါတယ်ထူးခြားချက်ကတော့ကျွန်တော်တောင်ကိုရီးယားနိုင်ငံအနေနဲ့ဒါအာရှပစိဖိတ်ဒေသမှာပထမအဦးဆုံးတိုင်းပြည်တစ်ပြည်အနေနဲ့ကျွန်တော်ဖြစ်ရရောက်ရောက်ဒါကိုယ်စားလှယ်ဖက်အတားလည်းပဲခွင့်ပြုထားတဲ့ရုံးလုပ်ငန်းတွေဆောင်ရွက်ဖို့လည်းပဲဒီဟာကိုကျွန်တော်အဖက်ဖက်ကဝိုင်းဝန်းပတ်မိုးနေတယ်ဆိုတော့အနေအထားမျိုးတွေကတော့တွေ့ရှိရပါတယ်သို့တော့ဒီအဲ့ဒီလိုကိုယ်စားလှယ်အဖွဲ့နဲ့ဆက်ဆံနေဆိုပေမဲ့လို့ဒါဟာဟိုတယ်ဝင်အတိမတ်ပြုမှုဆိုတာမျိုးနဲ့တော့ခါရဲပြောလို့မရနိုင်ပါဘူးခင်ဗျ
ဆိုတော့ NCGUB ကိုကအမေရိကန်ပြည်ထောင်စုကလက်ခံခဲ့တာဘယ်လိုပုံစံနဲ့လက်ခံမှာလဲအခုတောင်ကိုရီးယား NUG ကိုကန့်လန့်တဲ့ကန့်လန့်ချက်မျိုးနဲ့ကွဲလွဲပါလားအဲ့ဒါလည်းသာပါလားအရှင်းလား
မှန်တော့ကျွန်တော်ခေတ်ကတော့အမေရိကန်အစိုးရနဲ့ညှိနှိုင်းတဲ့အခါမှာကျွန်တော်ကိုယ်နိုင်ကိုယ်က တရားဝင်တိမပြုမှုကိုကြိုးပမ်းခဲ့ကြတာမဟုတ်ပါဘူး။ဒါကြောင့်လဲဆိုတော့အားလုံးသိကြတဲ့အတိုင်းကျွန်တော်တို့ခေတုန်းကတော့ကျွန်တော်ရဲ့နိုင်ငံရေးရအန်ဒီမအနိုင်ကစစ်မှန်တဲ့အတိုင်းသားကိုယ်စားလှယ်တွေဒေါက်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအားစုတွေနဲ့စစ်တပ်ခေါင်းဆောင်တွေပြင်းပြီးလွတ်လပ်ပြည်ဆောင်ဆွေးနွေးပွဲတွေကနေနိုင်ငံရေးအဖြစ်ရှာဖို့ကြိုးပမ်းခဲ့ကြတာဆိုတော့အဲ့ဒီချိန်တုန်းကတော့ကျွန်တော်တို့ကဒီတိုင်းပြည်ကိုကိုစားဖြစ်ပြီးတော့စီမံခန့်ခွဲအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့ဆိုတော့ဟာမျိုးကိုကျွန်တော်ကကြိုးပမ်းခဲ့ကြတာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကိုတိမှတ်ပြုတယ်ဆိုတာကလေပြည်သူလူထုရဲ့တရားဝင်ကိုယ်စားလှယ်တွေအနေနဲ့တိမှတ်ပြုခဲ့တာဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ဘာကြောင့်ဒီမေးခွန်းမေးသလဲဆိုတော့ပရိသတ်တချို့ကပြောရတယ်အမေရိကန်ပြည်ထောင်စုအထူးဒီမိုကရေစီအရေးကိုပါဇက်ကပြောတယ်ပါဇက်ကပဲကြားနေရပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ထိထိရောက်ရောက်လက်တွေ့ကူညီတာမရှိဘူးအပြောသာရှိတယ်လို့ပြောနေလို့ကျွန်တော်ဒီမိခွန်းပေးရတာဖြစ်ပါတယ်အဲ့စကားကိုဥပကဘာမှပြန်ပြောခြင်းမလဲ
အင်္ဂါတော့ကျွန်တော်တို့နှစ်ပိုင်းသုံးသပ်မှာဖြစ်ပါတယ်ခင်ဗျကျွန်တော်တို့ဒီမြို့သားညီညွတ်ရေးအစိုးရအနေနဲ့အမေရိကန်အစိုးရအဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အခါမှာဘလောက်နီးစပ်တဲ့ဘလောက်အဆင့်မြင့်တဲ့ကိစ္စမှုရရှိအောင်ဆောင်ရွက်ထားနိုင်တယ်လေဆိုတဲ့အမိကုံးပေါ်မှာမူတည်ပါတယ်ကျွန်တော်တို့ဘက်ကတကယ်ရင်းနှီးအောင်ဥမာအဖြစ်အနည်းဆုံးကျွန်တော်တို့အမေရိကန်ပြည်ထောင်စုနိုင်ငံရေးရာကြည့်မယ်ဆိုခဲ့လို့ရှိရင် Asia Pacific ရေးရာပေါ့နော်ကျွန်တော်နိုင်ငံကြီးဝန်ကြီးလက်ထောက်နိုင်ငံကြီးဝန်ကြီးလောက်အဆင့်ကိုအချိန်မြွေးတွေ့ပြီးတော့ပြောနိုင်တယ်အဲ့လိုနေသားမျိုးကနေပြီးတော့ကိုပြောလိုက်တဲ့ဟာကအင်ပြူတော်ကိုဖြစ်စေအဲကျွန်တော်နိုင်ငံသားကြီးဝန်ကြီးစီကိုတိုင်းရိုက်ဖြစ်စေဒီကြီးရင်ကြီးလို့ရောက်သွားနိုင်တဲ့အဆင့်လောက်ထိကျွန်တော်တို့တည်ဆောက်ထားနိုင်ဖို့လိုအပ်ပါတယ်ကျွန်တော်လှူရှားမှုတိုင်းမှာလည်းပဲအဲ့လိုကိုယ့်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ထဲထဲဝင်ဝင်ဟိုမဟာဗျူဟာနီးဗျူဟာကြကြဆွေးနွေးညှိနှိုင်းမှုတွေဘလောက်ထိလုပ်နိုင်ခဲ့သလဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျအဲ့ဒီလိုဆောင်ရွက်ထားနိုင်တာမျိုးမရှိဘဲနဲ့ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုကဖြစ်စေဥရောပသမဂ္ဂနိုင်ငံတွေကဖြစ်စေတစုံတရာထိရောက်ဆောင်ရွက်ပေးဖို့ဆိုတဲ့ဟာကတော့သိပြီးတော့တရားတဲ့မျိုးလင့်ချက်လို့ပြောလို့မရပါဘူးခင
်ဗျ။ဟုတ်ကဲ့ဆိုတော့ NUG ဘက်ကစပြီးတော့ဒီနေ့ proactive ဖြစ်ရမယ်ဆိုတဲ့ဘောပေါ့
။အမှားနဲ့နိုင်ငံတကာမျက်နှာစာမှာလိုအပ်တဲ့နိုင်ငံတကာမဟာမိတ်တွေကိုထိထိရောက်ရောက်ကျွန်တော်တို့ဒီအောင်ဆောင်ရွက်သွားနိုင်မှုဟာအင်တန်ရေးကြည့်ပါလေ။နိုင်ငံတကာအမေရိကန်ပြည်ထောင်စုကဒီမိုကရေစီနိုင်ငံပဲ။ဥရောပသမဂ္ဂနိုင်ငံတွေလည်းပဲဒီမိုကရေစီနိုင်ငံတွေပဲ။သူတို့ကလူ့ခွင့်ရေးနဲ့ပတ်သက်လို့တက်ကြွကြတယ်။မြန်မာနိုင်ငံအနေထားနဲ့ပတ်သက်လို့ပါဇက်ကတော့ထောက်ခံကြတယ်ဆိုပေမဲ့လို့အဲ့ဒီထောက်ခံမှုနဲ့စာနာထောက်ထားမှုတွေအခြေခံပေါ်မှာပို့ပြီးတော့ခိုင်မာတဲ့ဆက်သွယ်ချက်တွေဖြစ်လာအောင်ကြိုးစားဖို့ဟာတော့ကျွန်တော်ရဲ့တာဝန်တွေဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ကျွန်တော်နောက်ဆုံးမေးချင်တဲ့နိုင်ငံတစ်ခုကတော့တရုတ်နိုင်ငံပါ။တရုတ်နိုင်ငံဟာအခုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လေဆန်းပြောင်းတယ်ပေါ့လေ။ဒီအရေးမှာသူရဲ့ယက်တိမှုဟာတစ်ဖက်သက်မဆန်ဘူးလို့တွက်ကြပါရယ်။ဥပိုရဲ့အမြင်ဘယ်လိုသဘောပါလဲ။တရုတ်ရဲ့သဘောကတကယ်ပဲပြောင်းလာပါသလားမြန်မာနိုင်ငံပေါ်မှာ။ဘာကြောင့်လို့ထင်ပါလဲ။
တကယ်လည်းတရုတ်ကတော့ကျွန်တော်တိုင်းပြည်အရေးနဲ့ပတ်သက်လာလို့ရှိရင်သူကတော့ဟိုကျွန်တော်ပုံမှန်လင်းလင်းသုံးသပ်ရမယ်ဆိုရင်တော့မြင်းပွဲလောင်းနဲ့နီးနဲ့ချင်းကပ်တယ်လို့ပဲမြင်ပါတယ်ပထမတော့စစ်အုပ်စုကိုစစ်ကောင်စီကိုလက်နက်တွေရောင်းနေငွေတွေချိတယ်တခြားဖိအားပေးမှုတွေတိုင်းသားအင်အားစုတွေထုထွင်းတော့ကချင်အမျိုးသားလွန်မြောက်ရေးတက်မတော့ KAI ပေါ်မှာဖိအားတွေမျိုးမျိုးပေးခဲ့တယ်ဆိုတာလည်းအလုံးသိပဲဖြစ်ပါတယ်အဲ့တော့တရုတ်ပေါ်လစီနဲ့ပတ်သက်ရင်တရုတ်ကတော့ဒီနှစ်ဖက်ခွာပြီးတော့ကစားနေတဲ့ပုံစံမျိုးပဲကျွန်တော်ကသုံးသပ်မိပါတယ်တရုတ်ကတကယ်တမ်းမြန်မာနိုင်ငံမှာဒီမိုကရေစီရေးအပြောင်းလဲဓမ္မမဟုတ်ပြည်သူလူထုရဲ့ဆန္ဒနဲ့ကိုက်ညီတဲ့အပြောင်းလဲတစ်ခုကိုဖြစ်စေခြင်းနဲ့ဆိုရင်ဒီချက်ပို့ပြီးတော့ proactive ဖြစ်နိုင်တဲ့တက်တက်ကြွကြဆောင်ရွက်ပေးနိုင်တဲ့ဟိုအားမျိုးအနေထားမျိုးတရုတ်နိုင်ငံမှာရှိပါတယ်ဒါပေမဲ့အဲ့ဒီဆန္ဒဟာဒီနေ့အချိန်ထိကတော့ပေါ်လွင်လာပြီလို့ကျွန်တော်သုံးသပ်လို့မရနိုင်ဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့နောက်ဆုံးမေးချင်တာအာဆီယံမှာနှစ်ဖက်လုံးပြည်လဲအောင်နှိမ့်နိုင်ကြပါဆိုပြီးဥဆောင်ပြောဖို့တောင်းဝန်ကသူ့ဘုံပေါ်မှာနိုင်ငံတကာတွန်းနေရသူပဲအမေရိကန်ရောအနောက်နိုင်ငံတွေဥရောပနိုင်ငံတွေရောတရုတ်ရောလို့ပြောနေကြတော့အာဆီယံရဲ့အခန့်ကဏ္ဍကလူတွေတွန်းပစ်တော့ဖြစ်ပါမလားခင်ဗျာ
အာဆီယံရဲ့စုဖွဲ့မှုပေါ့နော်ဖွဲ့စည်းပုံနဲ့ခြေကန်စည်းမျဉ်းသဘောထားတွေကိုကြည့်မယ်ဆိုကြလို့ရှိရင်အားလုံးသိကြတဲ့အတိုင်း consensus policy ပေါ့နော်အလုံးအဖွဲ့ဝင်နိုင်ငံ၁၀နိုင်ငံရှိရင် စနိုင်ငံလုံးကကန့်ကွက်သူမရှိသဘောတူမှသာလျှင်ဆုံးဖြတ်ချက်တရက်ကိုချနိုင်တယ်အဲ့ဒီဆုံးဖြတ်ချက်တိုင်းလဲဆောင်ရွက်သွားနိုင်တယ်သို့တော့အဲ့ဒီအဖွဲ့ဝင်နိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကတနိုင်ငံပါဝင်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့သဘောထားကိုဘယ်သူကပေးမလဲဆိုတာအာဆီယံမှာရွေးချယ်ဆုံးဖြတ်နိုင်မယ့်အင်အားမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒါကိုအာဆီယံပခုံးပေါ်ပြောင်းလဲပေးလိုက်တယ်ဆိုတာကိုကနိုင်ငံတကာကခေါင်းဆောင်ခြင်းလို့တရုတ်နဲ့ထိတ်တရင်ဆိုင်ရမှာဟုတ်အမေရိကန်ဖြစ်စေအနောက်နိုင်ငံတွေဖြစ်စေမလိုလားတဲ့အနေအထားမျိုးမှာအမေရိကန်လာရှာလွဲဆိုတာမျိုးလို့ပေါ့နော်ပုံမှန်လင်းလင်းဝေဖန်ရမယ်ဆိုရင်တော့တာဝန်မဲ့ဆောင်ရွက်မှုမျိုးလို့ပဲသုံးသပ်ချင်ပါတယ်